ုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စောလုံခြံခံရလို့ကွယ်လွန်သွားတဲ့ဖြစ်ရပ်ကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါရယ်။ဒီဖြစ်ရပ်ဟာမြမလူအဖွဲ့အစည်းမှာလုံးဝမဖြစ်သင့်တဲ့ကိစ္စတစ်ခုဖြစ်တယ်လို့စကိုင်းမျိုးသားပါတီ ANP ရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်မြောက်ဦးမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါရယ်။ AA အဖွဲ့ကဖန်ဆီးထားတဲ့ NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်းတွေပြန်လည်လွတ်မြောက်ရေးအလားအလာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ကြီးအမျိုးသားညီညွတ်ရေးအစိုးရဆိုတာဘလောက်အထိပုံပေါ်နေပြီလဲ။တမတော်နဲ့ဆက်ဆံရေးအခြေအနေကရောဘယ်လိုရှိနေသလဲ။စာရာတွေနဲ့ပတ်သက်ပြီးဒေါက်တာမျိုးညွန့်နဲ့ဦးလှစောတို့ရဲ့ဆွေးနွေးချက်တွေကိုနားဆင်ရပါမယ်။ကျွန်တော်ကြောကြောသိပ်ပါ။ဒေါက်တာမျိုးညွန့်နဲ့ဦးလှစောဗီဒီယိုဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီဝေကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။ပါပါခင်ဗျာ
။ဟုတ်ကဲ့ပါ
။ကျွန်တော်ပထမဦးဆုံးဒေါက်တာမျိုးညွန့်အတွက်မေးခွန်းနဲ့ကျွန်တော်စလိုက်ချင်ပါတယ်။ဦးစောကတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်။ဦးထိုက်စောကွယ်လွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကတုံ့လောက်ကြပါတယ်။ဒါနိုင်ငံရေးအကြံဖက်မှုလို့လည်းပြောကြပါတယ်။ဆိုတော့ဆရာတော်တော်များများအခုဦးထိုက်စောလောက်ကြံခံရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ဆရာတို့နောက်ဆုံးဘာအချက်လက်များသိထားပြီးပါပြီလဲ။စုံစမ်းစစ်ဆေးနေတာရောရှိပါပြီလား။ရတဖွဲ့ကတောင်းဝန်ရှိတဲ့သူတွေအနေနဲ့က
အထူးစုံစမ်းရေးအဖွဲ့နဲ့စစ်ဆေးနေတာတော့သိပါတယ်။ဆိုတော့စုံစမ်းတဲ့ကာလဆိုတော့ဘယ်အချက်လက်မှမထုတ်ပြန်တဲ့အတွက်ကျွန်တော်တို့အသိပြီးရှိရတာတော့မရှိပါဘူး
။ဟုတ်ကဲ့ပါခင်ဗျ။ဦးလှစောဒီဖြစ်ရတဲ့ပတ်သက်ပြီးတော့ကျားတို့ဘလို့မြင်ပါသလဲဒီဦးထိုက်စောဖြစ်ရတဲ့ပတ်သက်ပြီးတော့ကျားတို့တဘောတာဘလို့ရှိပါသလဲခင်ဗျာ
ကျွန်တော်တို့ကတော့မြန်မာလူဖွဲ့စည်းမှာဒါလုံးဝမဖြစ်တဲ့ကိစ္စတစ်ခုပဲနော်ကျွန်တော်တို့ဟိုမြန်မာသမိုင်းမှာလဲကျွန်တော်တို့ဘိုလ်ချုပ်အောင်ဆန်းကျွန်တော်တို့အမတန်လေးစားရှိခင်ရတယ်နော်ဘိုလ်ချုပ်အောင်ဆန်းလုံခြုံတဲ့ကိစ္စနော်နောက်ဆက်တွဲဒီကအရင်တော့ကလဲဒုက္ခဆပ်ဘလတ်ခင်မှာလဲဒါမျိုးတွေဖြစ်တယ်လို့ကြားဦးတယ်နော်အခုလဲတာမျိုးဖြစ်တယ်ဆိုတာဒါကမှန်ပြီးတဲ့ကျွန်တော်တို့အကောင်ဦးတော့ကျွန်တော်တို့မြူတာပြန်လည်တင်းပြန်ဖြစ်နေတဲ့ကိစ္စဒီတရားဥပဒေစုံမှုဆိုတာလဲကျွန်တော်ဒီမိုကရေစီရဲ့ဒါအတက်ပဲအဲ့လိုဖြစ်တဲ့ခါလာတစ်ခုမှာဒါမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်စရာအကြောင်းမရှိဘူးနော်အဲ့တော့ကျွန်တော်တို့ကတော့ဒါမိသားစုတစ်ခုအတွက်ဆုံးယုံမှုသာမဟုတ်ဘူးကျွန်တော်ဒီမိုကရေစီ transition တခုမှလဲဒါအများကြီးစိတ်အနှောက်အယှက်ဖြစ်เสียပါလေကျွန်တော်တို့ဘလို့မှဘလို့မှကိုကျွန်တော်ဟိုအစထုတ်လို့မရတဲ့ဆုံးယုံတူပဲဒါလူတယောက်တည်တဲ့ကိစ္စမဟုတ်ဘူးဒါကျွန်တော် system တခုမှကိုကဒါတခုခုကျွန်တော်တို့လွဲမှားတော့လို့မဖြစ်သေးတာတွေဖြစ်တယ်ဆိုတော့ဟာမျိုးပဲကျွန်တော်မြင်ပါတယ်ဒါတို့တော့ကျွန်တော်တို့အရင်တော့လည်းအများကြီးဖြစ်ခဲ့ကြပြီဆိုတော့နောက်မဖြစ်အောင်ပဲကျွန်တော်တို့ဘလို့လုံးချမလဲဆိုတာပဲကျွန်တော်တို့ဒါသင်ခန်းစာယူကြပါပဲ
ဟုတ်ကဲ့ပါခင်ဗျာ။ဆောဆံမျိုးဦးထိုက်စောကွယ်လွန်သွားတယ်ဆိုတဲ့အခါကျတော့ဒီနေရာကလက်လက်သွားတာပေါ့နော်။သူကရွေးကောက်ပွဲအနိုင်ရတယ်လို့တရားဝင်နဲ့ကြေညာထားပြီးသားဆိုတဲ့အခါကျတော့ကျွန်တော်နားလည်သလားဒီနေရာမှာလက်လက်သွားတဲ့နေရာအတွက်ဂျာတက်ရွေးကောက်ပွဲကျင်းပမှာပေါ့ဆရာအဲ့ဒါဟုတ်ပါလား။ဟုတ်ပါဘူး။
ဆိုတ
ော့ဂျာတက်ရွေးကောက်ပွဲဆိုတဲ့အခါကျတော့သူကဥပဒေအရကဒီလွတ်တော်တဲ့ပထမနှစ်နဲ့တော့၅နှစ်မြောက်ပြင်စမနှစ်ဒီမှာမကျင်းပဘူးဆိုတော့ပထမနှစ်ကြော်မှပဲပြန်ကျင်းပနိုင်မယ်အနေထားရှိတာပေါ့နော်
။ဟုတ်ပါတ
ယ်။ဟုတ်ကဲ့။အဲ့တော့ဒါနဲ့တဆက်တည်းပဲကျွန်တော်နောက်တစ်ခုကကြတော့အခုချိန်အထိအဖမ်းခံထားရစေဖြစ်တဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ရခိုင်မှာအဖမ်းခံထားရတာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ရောဘလောက်အထိလမ်းစာအလားအလာပေါ်လာပါပြီလဲဆရာ
ထိုက်တဲ့လို့တော့လမ်းစာပေါ်တယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့ကျွန်တော် A အဖွဲ့ကလည်းပြီးတော့ဒီကိုယ်စားလှယ်လောင်း၃ဦးကိုနော်ကျွန်တော်တို့အဖွဲ့ချုပ်ကဥပဒေနဲ့ဒီဖန်တီးကျင်းချထားတဲ့ကျင်းသားတွေကိုလွှတ်ပေးမယ်ဆိုရင်အဲသူတို့ပြန်လွှတ်ပေးမယ်ဆိုတော့တမ်းမှန်ချက်တွေကိုပေါ်လာတယ်ဒါလဲကျွန်တော်တို့အနေနဲ့ဒါအခွင့်အလမ်းတစ်ခုလို့ယူသားပါတယ်ဆိုတော့ကျွန်တော်တို့ဒီအခွင့်အလမ်းကတော့ကျွန်တော်တို့အဲရယူနေရနိုင်ပါအောင်တော့မရနိုင်တဲ့အကြောင်းပထမအချိန်လုံးကကျွန်တော်အေးအေးရဲ့တောင်းဆိုချက်မှာဒီနှစ်ဖက်လုံးကိုသူကသုံးမှန်းများဖြစ်ပေါ်ပြထားပါတယ်အဲ့ဒါမဖြစ်နိုင်ပါဘူးကျွန်တော်သုံးပန်းမဟုတ်ပါဘူးเนาะကျွန်တော်ကုသလေလောက်တုံးကလည်းသုံးပန်းမဟုတ်ဘူးဥပဒေနဲ့အညီပြပေးထားတဲ့ဒီကလည်းသုံးပန်းမဟုတ်ပါဘူးနောက်တစ်ခါကျွန်တော်တို့ဒုတိယအကြိမ်ကြတော့နိုင်ဒီစကလုံးအသုံးလုံးဟာစဒီဖွဲ့ရတော်တော်ကြီးဘယူဆိုင်ရတယ်တွေ့ပါလေဒါကောင်းမွန်တဲ့ဒါအလားအလာတစ်ခုလို့လုံးဝယူဆပါလေ2020ယူကောက်ပွဲကိုအသီးမှတ်ပြုထားတာလည်းကျေးဇူးတင်ပါလေဒါဆိုကျွန်တော်ကပကတိအခြေအနေကိုမေ့လို့မရပါဘူးเนาะအဲ့ဒါကပါလဲဆိုတော့ကျွန်တော်တို့ဒီအဖွဲ့စားထဲမှာပါတဲ့ဒီ ယူကောက်ပွဲပြန်ကျင်းပလို့ဆိုတာဂျာပြတ်ယူကောက်ပွဲကျင်းပခြင်းဆိုင်ရာเนาะအတန်အတည်းရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီကိုယ်စလဲလောင်းသုံးဦးကိုပြန်လှုပ်ပေးဖို့ကိစ္စဟာကျွန်တော်အေးအေးနဲ့ကျွန်တော်ညီလိုက်ရှိမိကွေရှိပါဘူးဘာလို့ပကတိလက်ရာအေးအေးဟာအကျံပဲ့အဖွဲ့အစည်းဖြစ်เนาะဂျင်ညာထားခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းဂျင်ညာခံထားတာကိုကျွန်တော်ပမာဆုံးခြေဖြတ်ပေးတယ်သူပြင်ဒီကိုယ်စလဲလောင်းသုံးဦးကိုဖန်ဆင်းထားတာအခြားသောနော်အရတားများလည်းဖန်ဆင်းခံထားရတယ်ဆိုတော့ training အတွက်အဲ့ဒါတွေကိုလွှတ်ပေးလိုက်လို့ဆိုရင်ကျွန်တော်လက်နဲ့မဲ့နော်ပြည်သူများကိုနော်လက်နဲ့ကိုင်ပြီးတော့ဖန်ဆင်းထိန်ထိန်စစ်မင်းနေတာဟာဒါဟာနော်အကျံဖက်မှုမှာအကျုံးဝင်ပါတယ်အကျံဖက်စင်းရင်းကပဲရှက်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုချိန်ညှင်းလို့တောင်းတယ်ငြိမ်းချမ်းရေးအရာကျွန်တော်တို့ရှေ့ကိုတိုးတက်လာလို့ဆိုရင်လက်ရှိဆိုတာလေတော့အပြုသဘောဆောင်တော့အဖြစ်တော့သူတို့တောင်းဆိုတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးစုံပြားလိုက်လို့ရရတဲ့အပြုတခုခုလုပ်ပေးနိုင်တဲ့အခြေအနေရှိပါတယ
်ဆိုတော့ကျွန်တော်အရောက်မေးချင်ပါတယ်ဆရာဆိုတော့ပထမဦးဆုံးလိုအပ်ချက်ကပထမဦးဆုံးလှမ်းမယ်ခြေလှမ်းကအေးအေးအနေနဲ့ဒီဖန်းထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကိုပြန်လှုပ်ပေးဖို့ဒီပထမဦးဆုံးခြေလှမ်းပေါ့ဆရာတို့ဒီလိုသတ်မှတ်ပါသလား
ဟုတ်ပါတယ်ဒီ၃ဦးကို unconditional release ပေါ့လားပါမတ်ဒီနေရာတောင်းမယ်လို့တောင်းဆိုချင်ပါတယ်ဒီလက်နက်ကန်ဒီပြည်သူတွေကိုဖမ်းဆီးထားမယ်ပြည်သူတရားတောင်းဆိုပြီးဒါဓားစာကိုဖမ်းဆီးပြီးတောင်းဆိုရတယ်ဟု
တ်ကဲ့
စမ်းတဲ့ပစီရလို့ရမယ်ဖြစ်သွားပါ
တယ်ဟုတ်ကဲ့ဆိုတော့ဒီနေရာမှာရှိနေတဲ့လက်ခဲတင်းလင်းလို့ပြောရမယ်မတင်မကြပေါ့နော်ကျွန်တော်တို့ status ကိုလို့ပြောမလားဒီအခြေအနေကဘာလဲဆိုတော့တွတ်တော်ကိုယ်စားလုံး၃ဦးကိုဖမ်းထားတာရယ် AA ကိုအကြံဖက်အဖွဲ့ဖြစ်အစိုးရကတမတ်ကြီးညာထားတာရယ်ဒီနှစ်ခုရှိမယ်ပေါ့ဆိုတော့တကယ်လို့များအစိုးရဘက်ကအေအေအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာကနေအရင်ပယ်ဖျက်လိုက်ရင်ကောမဖြစ်နိုင်ဘူးလားဆရာ
ဒါလုံးရပုံမရှိပါလိမ့်မယ်ခင်ဗျာနော်ကျွန်တော်တို့ရထားကြီးနေထဲမှာကျွန်တော်တို့တိုက်ပွဲမဖြစ်တဲ့တောင်းလို့မှာတော့ပါကျွန်တော်တို့ပြည်သူတွေဟာနော်ဂျုံုံမှုမရှိဘူးဖြစ်နေတယ်ချင်းချောက်ခံရတဲ့အခြေအနေရှိပါတယ်ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကနော်အကြမ်းဖက်အဖွဲ့အစည်းရနေပြီးသူကနေပယ်ဖျက်လိုက်လို့ဘယ်လိုအချက်တွေအကြောင်းမျိုးပေါ်မူတည်ပြီးဖျက်လဲဆိုတာမိကုန်ဖြစ်လာပါလိမ့်ပဲပြဖို့အတွက်ခိုင်ုံနဲ့အကြောင်းပြပါအကြောင်းဒီမှာ
ဟုတ်ကဲ့ဆိုတော့ဦးလာဆိုဒီလွတ်တော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတစုံတစ်ခုများမပြောခဲ့ဘူးလားပြောခဲ့တာရှိပါသလား
ကျွန်တော်တို့ကတော့လေဟိုလွတ်တော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့အတွက်တော့ကျွန်တော်တို့လူသားချင်းစာနာထောက်ထားဖို့အနေနဲ့ကျွန်တော်တို့စိတ်မကောင်းဘူးဘသူအဖမ်းခံမှလည်းစိတ်မကောင်းဘူးဟောအဲ့တော့ကျက်တနာတွေကအမတန်ရှုပ်ထွေးတဲ့ကာလတခုနော်ဥပဒေကြောင်းအရတရားဥပဒေစိုးမိုးအရအများကြီးဖြစ်တဲ့ခါမှာနောက်တစ်ခုကပြည်တွင်းစစ်ပွဲပေါ့နော်ပြည်တွင်းစစ်လို့ပြောရင်လည်းမကြိုက်တဲ့လူရှိတယ်ပေါ့တော့စီရေးပဋိပက္ခတင်းမှန်နေတဲ့ကာလတခုမှာဒါမျိုးတွေကဖြစ်တတ်တယ်နောက်တစ်ခုကဟိုကျွန်တော်ကဟိုလက်နက်ကင်ဖွဲ့စည်းတွေပါကာပြီးပြောတာလည်းမဟုတ်ဘူးလက်နက်ကင်ဖွဲ့စည်းတွေကတော့သူတို့ဘလို့စံနှုန်းနဲ့လုပ်တာလို့ကျွန်တော်မသိဘူးဒါမဲ့ကျွန်တော်တို့ဒီမိုကရေစီဘောင်တဲကလူတွေအတွက်တော့လွတ်တော်ကိုယ်စားလှယ်ဆိုတာဟိုနိုင်ငံတကာစံနှုန်းရဆိုတော့ legitimate ကိုဖြစ်တယ်ပေါ့နော်ဒါပေမဲ့သူတို့ကတော့လူဟာလူလို့ပဲမြင်လိမ့်မယ်ဒါသူတို့အမြင်ပေါ့နော်ကျွန်တော်မြင်တာဒါပေမဲ့ကျွန်တော်ကလွတ်တော်ကိုယ်စားလှယ် NLD ဘက်ကလည်းသူတို့ရဲ့ဟိုလွတ်တော်ကိုယ်စားလှယ်ဟိုပါတီဝင်တွေနော်ဒေသဆိုင်ရာကိုစားပြုတဲ့လူတွေလို့ပဲမြင်လိမ့်မယ်ဒါပေမဲ့ပြဿနာအရင်ရှုပ်ထွေးတဲ့အခါမှာဒီဟာကအငင်းပေါ်စရာဖြစ်တယ်เนาะဟိုဘက်ကလည်းပြောမယ်ဒီဘက်ကလည်းပြောမယ်ဆိုရင်ကျွန်တော်တို့ကတော့ဒီကိစ္စဟာအရေးတော့ကြီးတယ်ဒါမဲ့တိုင်းပြည်တည်ဆောက်ရေးအတွက်ကျွန်တော်တို့ယုံကြည်မှုတည်ဆောက်ရေးအတွက်ပြည်တော်မှုတည်ဆောက်ရေးအတွက်ဆိုရင်ဒီကိစ္စကိုကျွန်တော်ကတော့ရှင်းလင်းမတင်ရင်တော့เนาะရှင်းဆက်ပြီးဘယ်လိုပူးပေါင်းဆောင်ရွက်တော့မလဲတိုင်းပြည်ကိုဘယ်လိုလုပ်လဲဆိုတော့ကျွန်တော်မူတည်တယ
်
ဒါမဲ့ဒီကြားထဲမှာဒီကြားထဲမှာတခုခုအဲ့လွတ်တော်ကိုယ်စားလှယ်ရေเนาะတကယ်လို့ထိပါမှုတခုခုနောက်ဆော်ရခံမှုတခုဖြစ်တယ်ဆိုရင်တော့ဒီဟာကိုတော့တက်ဆိုင်ရလူတွေကပဲတာဝန်ယူရလိမ့်မယ်အဲ့တော့ကျွန်တော်ကတော့အကုန်လုံးပြည်ပြည်လေးလေးဖြစ်စေချင်တယ်ဒီကျွန်တော်တို့ဒီလူ၃ယောက်ကိစ္စပေါ့နော်ဒီဘက်ကပြောရင်လည်းအများကြီးပြောလိမ့်မယ်နော်ဟိုဘက်ကလည်းဟိုကျွန်တော်တို့ဖန်စီထားတဲ့ကိစ္စတွေအများကြီးပြောလိမ့်မယ်ဆိုရင်ဒါကဟိုပြပြီးမှာဟုတ်ဘူးအဲ့တော့ဒီဟာလေးကိုပြောပြီးတော့ကျွန်တော်တို့ကျက်ဆက်ပြီးတော့ဘလို့အကောင့်ဆုံးလို့ရမလဲတကယ်လို့ဒီရားထဲမှာတခုခု foul ဖြစ်ပြီးတော့တခုခုထိခိုက်မယ်ဆိုတော့ထိခိုက်မှုအတွက်တော့တက်ဆိုင်ရာဖွဲ့စည်းက တောင်းဝယ်ရလိမ့်မယ်အဲ့တော့ဒီဟာလေးကိုကျွန်တော် omit လုပ်ပြီးတော့ချစ်ဆက်ပြီးတော့ student sugar ticket ကတမချက်မဟုတ်ဘဲနဲ့ချစ်ဆက်ပြီးတော့ကျွန်တော်အကောင်းဆုံးဘယ်လိုလုပ်ကြမလဲနောက်ဒီလူတွေအတွက်ဘယ်လိုအာမခံချက်ပေးနိုင်မလဲဆိုတာကပဲကျွန်တော်တို့ပို့ပြီးလက်တွေ့ကြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်လဲဆိုတစ်ဖက်ကကြည့်မယ်ဆိုရင်ဟဲ့လားအခုကရွေးကောက်ပွဲရခိုင်မှာအဓိကအဖြစ်တနိုင်ငံလုံးပေါ့လေနိုင်ငံလုံးမှာရွေးကောက်ပွဲမကျင်းပသေးတဲ့နေရာတွေရှိတယ်အဲ့ဒီနေရာတွေမှာရွေးကောက်ပွဲကျင်းပဖို့အတွက်လမ်းစာလေးကအေဘက်ကကြီးညာချက်ထုတ်တယ်အဲ့ဒီကြီးညာချက်ကိုတက်မတော်ကလည်းပဲကြိုဆိုတယ်ဥပပေါင်းဆောင်ရွက်မယ်ဆိုတဲ့ကြီးညာချက်ထုတ်တယ်အဲ့ဒီလမ်းစာလေးပေါ်လာတဲ့အချိန်မှာဟလာအထူးသဖြင့်ဒီရခိုင်မှာကလွတ်တော်ကိုယ်စားလှယ်တွေအဖမ်းခံထားရတဲ့အခါကျတော့ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေအဖမ်းခံထားရရဲ့နေတော့ဟလာရွေးကောက်ပွဲကျင်းပဖို့ဆိုတာကနောက်ထပ်ဝင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအတွက်ပါအန်ဒရယ်ဆိုတဲ့အရေးအကြောင်းကြီးရှိနေတာမျိုးဖြစ်တဲ့အတွက်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလွတ်ဖို့ကအရေးမကြီးဘူးလားဆရာဦးလားဆို
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်ကတော့ဒေတာဆိုင်ရာတိကျပြဿနာတော့ကျွန်တော်မသိဘူးအဲ့ဒါကတော့ကျွန်တော်တို့တောင်ကုန်းရဲ့တိကျပြဿနာပေါ့နော်တခြားနေပြည်တော်ပြဿနာမှာဆိုလေအဲ့လောက်တော့ကျွန်တော်ကြီးကြီးမားဖြစ်မယ်လို့မထင်ဘူးတောင်ကုန်းမှာတိကျပြဿနာတခုလိုပဲကျွန်တော်မြင်တယ်အဲ့တော့ဒီတခြားကိုမျိုးနယ်မှာရွက်ကောက်ပဲဖြစ်ချင်းမဖြစ်ချင်းဆိုတဲ့ကိစ္စဟာဒီလွတ်တော်ကိုယ်စားလှယ်၃ရောက်နေတော့တိတ်မဆိုင်တော့တယ်ဘာလို့ဆိုတော့အဲ့ဒီဒေတာရဲ့ဟိုဘယ်လိုခေါ်မလဲဆိုတော့လုံယုံမှုပေါ့လေဟိုလုံယုံမှုကိစ္စအဲတရားဥပဒေစိုးမိုးကိစ္စအဲ့ဒါလည်းဆိုင်လိမ့်မယ်အဲ့တော့လွတ်တော်ကိုယ်စားလှယ်၃ယောက်ကတကယ်တော့လွတ်တယ်လွတ်ထိုက်တယ်လို့ဆိုတာတော့ဘယ်သူမှအငြင်းပေါ်ကြရမရှိဘူးဒါပေမဲ့သူတို့ရဲ့တိကျပြဿနာတွေဆိုတော့လေကျွန်တော်တို့မသိဘူးအဲ့တော့လက်နက်ကင်ဖွဲ့စည်းတွေနဲ့အဲ့ဒီလွတ်တော်ကိုယ်စားလှယ်တိကျပြဿနာတွေကျွန်တော်မသိဘူးဘူရာဆိုရင်တော့ဟိုပြည်သူ့လွတ်တော်ကိုယ်စားလှယ်တော့အများပြည်သူကလူရွေးရွေးချယ်တင်ပြောက်ထားတဲ့ကိုယ်စားလှယ်တယောက်အနေနဲ့ဆိုတော့ဒါလူအခွင့်အရေးပေါ့နိုင်ငံသားအခွင့်အရေးလွတ်တော်ကိုယ်စားလှယ်ခေါ်အခွင့်အရေးတခုတော့ပြည်သူရရသိမ့်မယ်ဆိုတော့ဒါအမှန်တရားပဲအဲ့တော့ဒီကိစ္စဟာတခြားမျိုးနေတယ်တော့တိတ်မဆိုင်လောက်ဘူးဖြစ်ပါလေ
ဟုတ်ကဲ့ဆိုတော့မျိုးမျိုးဆိုတော့ဒီရွေးကောက်ပွဲတွေပြန်ကျင်းပရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ကဒီကိစ္စတွေပြောဆိုထားရည်လဲကျွန်တော်တို့လည်းတွေ့ပါတယ်နောက်ကြီးညာချက်ထုတ်တာလို့ပါလို့ရှိတယ်ဘလောက်ဒီရုပ်ောက်ပွဲမကျင်းပရသေးတဲ့နေရာတွေမှာရုပ်ောက်ပွဲကျင်းပဖို့အလားအလာဘလောက်အထိကျွန်တော်တို့မျှော်လင့်လို့ရနိုင်မလဲခင်ဗျာဒေါက်တာမျိုးညွန့်
အဲ့တော့ကျွန်တော်ပြောရတဲ့အချိန်ချင်းပြောပြပါဦးတိကျက်နော်ရုပ်ောက်ပွဲဥပဒေရဲ့အကန့်အသတ်ပေါင်းရှိပါတယ်နော်ဥပဒေတစ်ခုကအားလုံးသိပြီးတော့မသိချင်အောင်စောင့်ပြီးကြော်ဖားလို့မရပါဘူးဥပဒေစိုးမိုးတဲ့နိုင်ငံမှာဒီဥပဒေကအကြိမ်မသိတော့ဘူးဆိုရင်လွတ်တော်ကပြင်ပြီးမှကျွန်တော်တို့ဆက်လက်ဆောင်ရွက်လို့ရပါနောက်တစ်ခါကျွန်တော်တို့ဦးလာစုပ်ပြောသွားတယ်လို့ပေါ့ကျွန်တော်တို့ဒီရွက်ကောက်ပွဲကျင်းပမဲ့နေဒီမှာရှိတဲ့လုံယုံကြီးအခြေတောင်းပြတာတိုက်ပွဲမဖြစ်ပါအဲ့တော့တိုက်ပွဲမဖြစ်တဲ့နေရာမှာတော့မှနော်ကျွန်တော်တို့ဒီရေးပါတဲ့နိုင်ငံရေးပါတီအခုရဲ့ကိုယ်စားလှယ်လောင်းတွေလုံယုံကြီးမရှိပါဘူးအဲ့တော့ကျွန်တော်တို့လုံယုံကြီးဆိုတာမှာဘယ်လောက်ထိတောင်စဉ်းစားရလဲဆိုရင်နော်ကျွန်တော်တို့ဒီမဲလာပြင်းတဲ့လူတွေရှင်ပြိုင်တဲ့လူတွေလွတ်လပ်စွာနော်မဲဆွဲစီယုံခွင့်နော်နောက်ပြီးတော့ဒီရွေးကောက်ပွဲကိုကြီးကြပ်ကျင်းပပေးမယ်ကော်မရှင်အဖွဲ့ဝင်လေးအုံချုပ်ကြီးအဖွဲ့ဝင်လေးတို့ရဲ့လုံခြုံမှုဒါတွေအကုန်အရေးကြီးပါတယ်နော်အထူးဖြင့်မောင်တော်မှာဆိုရင်နော်အုံချုပ်ကြီးမှု90လောက်ဖက်ထားတာပါမင်းပြမှာဆိုရင်90ပါနော်ရေဘုံမှာဆိုရင်40လောက်ဖက်ထားပါအဲ့ဒီလိုအုံချုပ်ကြီးရပြက်ပြားနေတဲ့အချိန်ဘယ်လိုလုပ်ပြီးကျွန်တော်တို့ကော်မရှင်တွေကျွန်တော်တို့နော်တောင်းယူနိုင်လို့မဲလာပေးမယ်လူတွေကိုဘဒူကတောင်းလို့ယူကြလို့နော်နောက်ပြီးအခုဒီတောင်းခုကနမူနာပြပေးတဲ့နော်ကိုယ်စလေလောင်းနေတဲ့လုံကြီးကိုဘဒူကတောင်းလို့ယူကြလို့တိုက်ပွဲမဖြစ်ရရနေမပြီးပါဘူးလွတ်လပ်ပြီးတရားမျှတာတယ်နိုင်ငံရေးပါတီအားလုံးအားနော်ညီညွတ်စွာတူညီစွာမဲဆွဲစည်းရုံးကိုရှိရမယ်ဆိုတဲ့အခြေအနေဒါလို့ပ
ါဟုတ်ကဲ့ဆရာဒီဆိုတော့ကျွန်တော်တင်းလေးဖြတ်မိခြင်းပါတယ်ဆိုတော့ဥမာအေးအေးနဲ့တက်မတော်ကနေပြီးတော့ဆရာဦးနာပြောတဲ့လုံကြုံရေးအခြေအနေတွေအားလုံးကိုအခိုင်အမာအမခံမယ်ဆိုကြပါစို့လုံချုံရေးယူပေးမယ်သူရွေးကောက်ပွဲကိုကြီးကြပ်မယ်လူတွေအတွက်ကောမဲလာပေးမယ်လူတွေအတွက်ကောကိုယ်စားလှယ်လောင်းတွေအတွက်ကောဘာမှအထင်အခိုင်မရှိရပဲဖြစ်အောင်သူတို့ကအခိုင်အမာတာဝန်ယူမယ်ဆိုရင်ကောဆရာ
ကျွန်တော်ပြောပြပါဘူးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အခြေအနေဆိုတာရှိပါသေးတယ်နော်ကျွန်တော်တို့ဒီကိုယ်စားလှယ်လောင်းတုံးဦးဖန်စီထားခြင်းဟာဦးလာသူကတော့မဆိုင်ဘူးဒီတနဲ့လည်းဆိုင်ရဆိုပေမဲ့ဒါကကိုယ်စားလှယ်လောင်းတုံးဦးပေါ်မှာချိန်ချောက်နေရိတ်အိုးနေတဲ့တော့ဒုမရင်းနေရမှာပေါ့
ဟုတ်ကဲ့ဆိုတော့ဦးလာဆိုခုန ဆရာဆရာဒေါက်တာမျိုးညွန့်ပြောသလိုမျိုးအခြေအနေကိုဆရာဘယ်လိုသဘောရပါသလဲဒေါက်တာမျိုးညွန့်တို့ဘက်ကဒီလိုမြင်တဲ့ဒီလိုသဘောထားတဲ့အပေါ်မှာဆရာဦးလာစောတို့ဘက်ကရောဘယ်လိုသဘောထားရှိပါသလဲခင်ဗျာ
ဒါအရောရခိုင်ပါတီနဲ့တို့ NL ကိုရန်တိုက်ပေးသလိုဖြစ်နေပြီနော်အဲ့ဒီဟာကြီးကဘယ်လိုမှချင်းလို့ရမှာမဟုတ်ဘူးနောက်တစ်ခုကဒေါက်တာမျိုးညွန့်ဟာရခိုင်ပြည်ရဲ့ ground မှာဖြစ်တဲ့ reality ကိုသူမသိဘူးသိဘူးဒါဘလို့မှသူမသိနိုင်ဘူးเนาะအဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဆုံးဖြတ်ရမယ်နောက်တစ်ခုကဒေါက်တာမျိုးညွန့်ဟာရွေးကောက်ပွဲကော်မရှင်ရဲ့အပေါ်ကလာအဲ့တော့ဒီလိုလက်ညှိုးပေးပြီးနှပ်ပေးတာမျိုးတော့ကျွန်တော်မကြိုက်ဘူးဒါရွေးကောက်ပွဲကော်မရှင်ကပွင့်ပွင့်လင်းလင်းဆုံးဖြတ်ရမှာเนาะလုံခြုံရေးကိစ္စဒေါက်တာမျိုးညွန့်မသိနိုင်ဘူးဘလို့မှမသိထိုင်ဘူးရခိုင်ပြည်နေစားအနှံ့ကိုလည်းသူမရောက်ဘူးအောက်ရှင်မှာအခုဘလို့ဖြစ်လဲကျွန်တော်အောက်ရှင်မှာဘာတွေဖြစ်နေသလဲကျွန်တော်ပြောတတ်တယ်အောက်ရှင်မှာမြောက်မှာဘလို့ဖြစ်နေသလဲနော်မြေကျောင်းမှာဘလို့ဖြစ်နေသလဲကျွန်တော်တကြုံပြသိတယ်ဒေါက်တာညွန့်ညွန့်ကျွန်တော်တော့မသိထိုင်ဘူးအဲ့တော့အဲ့ဒီကိစ္စမှာဒေါက်တာညွန့်ညွန့်နှစ်ကျောင်းပေးเสียမလို့အဲ့ဒီကျောင်းပေးတာကိုကျွန်တော်ညင်းနေရင်လဲဒေါက်တာညွန့်ရဲ့ကျွန်တော်ကြားထဲမှာယုံကြည်မှုပြတ်ကြပဲရှိတယ်။ဘာလို့ဆိုတော့ရရှိမှကျွန်တော်လုပ်ရမှာတည်းအများကြီးရှိတယ်။အဲ့တော့ဒီကိစ္စဟာအငင်းပေါ်စရာမရှိဘူး။အဲ့တော့ဒေါက်တာညွန့်ညော့အနေနဲ့လည်းယူကော့ပွဲကော်မရှယ်အပေါ်ကနေပြီးတော့ဖော်ကပြောစရာမရှိဘူး။ဒါယူကော့ပွဲကော်မရှယ်ကဆုံးဖြတ်ရဲ့ကိစ္စမှာအဲ့တော့ဒီခိုင်ပြည်ကမှလုံယုံမှုရှိတဲ့ကိစ္စဟိုရက်ကြီးကြေးရောအုပ်စုတွေရက်ပေါ်အုပ်ချုပ်တဲ့ကိစ္စတွေဆိုတာဒါဟို policy ဘိုင်းရပြောရင်ဆိုရင်တော့ဒါအချက်လက်တစ်ခုပဲအဲ့တော့ကျွန်တော်ဒါပဲပြောချင်တယ်အဲ့တော့ဘာမှမပြောပါနဲ့ UCOB ကိုမရှိအောင်ဆုံးဖြတ်ပါရခိုင်ပြည်မှာ UCOB မလုပ်ဘူးဆိုရင်လည်းရတယ်လုံးမယ်ဆိုရင်လည်းကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့အနာဂတ် Federal နိုင်ငံသစ်တည်ဆောက်ရေးအတွက်တော့ရေဝရခြုံငုံစဉ်းစားပြီးတော့အဲ့ဒီတော့သဘောထားတွေကိုပျော့ပျော့ပြောင်းပြောင်းစဉ်းစားပါလို့ပဲဒေါက်တာမျိုးရံကိုကျွန်တော်ချန်ပေးခြင်းတယ
်ဟုတ်ကဲ့ဆရာကကရန်တိုက်တယ်ပြောလို့ကျွန်တော်တို့ကတခါတလေဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားမတူတဲ့အခါမှာဟလာတာမန်အမြင်နဲ့ဆိုရင်ဒါရန်တိုက်တယ်လို့ဖြစ်တယ်လို့ပြောလို့ရတယ်ဆိုပေမဲ့သဘောထားအမြင်တွေကိုပွန့်ပွန့်လင်းလင်းလူတွေသိအောင်အဓိကတော့ကျွန်တော်တို့ဟလာအများပြည်သူသိအောင်ပေါ့အများပြည်သူအနေနဲ့ဒီသဘောထားအမြင်တွေကိုပွန့်ပွန့်လင်းလင်းမှန်မှန်ကန်ကန်သိတဲ့အခါကျတော့မှသူတို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပေါ့နော်ဒါကျွန်တော်တို့ရဲ့အခန့်အကဏ္ဍဖြစ်ပါတယ်ဆိုတော့ဒီကျွန်တော်ရှေ့မိကုန်တစ်ခုကိုဆက်မသွားခင်မှာဆရာတော်မျိုးညွန့်ကိုဒီဦးလာစောပြောတာနဲ့ပတ်သက်ပြီးတော့ဆရာကိုတုံ့ပြန်ဖို့အတွက်အခွင့်အရေးပေးပါမယ်ဆရာတော်မျိုးညွန့်ပါများတုံ့ပြန်ချင်ပါတယ
်ဒါကတော့ကျွန်တော်တို့အပေါ်မှာနားလည်မှုတွေထားလို့ပဲကျွန်တော်ထင်ပါတယ်နော်ကျွန်တော်တို့တိုင်းတိုင်းကြီးကိုရီးနဲ့ကြားထဲမှာနားလည်မှုတွေထားပဲအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကြီးရဲ့အဓိကစိတ်မြင့်လို့ထင်ပါတယ်ခင်ဗျကျွန်တော်ဟာနော်ရွေးကောက်ပွဲကော်မရှင်ကဘယ်လိုလှုပ်ဆောင်နေလဲဆိုတဲ့အကြောင်းမှပြောပါဦးကျွန်တော်ပါတီရဲ့အမည်သုံးတစ်ချက်ကိုကျွန်တော်ပြောတာပါဖြစ်နိုင်ပြီးအချက်လက်တွေကျွန်တော်တို့စုဆောင်ရတဲ့အချက်လက်တွေကိုကိုယ်ကလည်းပြောတာပဲဖြစ်ပါတယ်ဘယ်သူတို့ယောက်ကိုမှဆွဆွဲတာလည်းမရှိပါဘူးဘ ᱹ ဒုကိုမှလည်းကျွန်တော်ပြောတဲ့အတိုင်းလိုက်ပါဖို့ဆိုရဲနှစ်ချောင်းလေးပြီးပါတာမရှိပါဘူးဟုတ်က
ဲ့တော်တော်စီကျွန်တော်တို့ဒါ fair play ဖြစ်ပြီလို့ကျွန်တော်ယူဆပါတယ်ဆိုကျွန်တော်ရှေ့ကိုဆက်သွားလိုက်စင်ပါတယ် NLD အနေနဲ့ကလာတိုင်းနာပါတီတွေကိုရုပ်ောက်ပြီးပြီးချင်းသိမကြခင်ပါပဲဥပပေါင်းလှုပ်ဆောင်မှုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဥပပေါင်းလှုပ်ဆောင်မှုဆိုပြီးတော့စာပို့ပါတယ်အဲ့လိုပို့တဲ့အခါမှာလူတွေအတွေးထဲမှာခန်းစားချက်ထဲမှာကျွန်တော်အသုံးထုံးရဆိုအဘိပေါ့နော်ရေခုံသွားတယ်စိတ်လှုပ်ရှားသွားတယ်ဟာ NLD ဘက်ကဒါခြေလန်းဆာလှမ်းလာပြီပေါ့တိုင်းနာတွေနဲ့ပါတီတွေနဲ့ဥပပေါင်းဆောင်ရွက်ဖို့ဆိုဒါပေမဲ့အဲ့ဒီစာထုတ်ပြီးနောက်ပိုင်းမှာလှုပ်ရှားမှုကမတွေ့ရတဲ့လောက်ဖြစ်ပါတယ်တိုင်းနာပါတီတွေဘက်ကသဘောထားကြီးလဲကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဆရာတော်မျိုးညွန့်ဒီစာရဲ့နောက်ဆက်တွဲဘယ်လိုလုပ်ရက်တွေစတင်လှုပ်ဆောင်တာရှိနေပါပြီလဲခင်ဗျာ
ကျွန်တော်တို့ရေကောက်ဖွင့်ပြီးတဲ့အခါမှာเนาะကျွန်တော်တို့အဲတမတော်ကလည်းငင်းငယ်ကြီးဆွေးနွေးဖို့ဆိုပြီးအဖွဲ့ဖွဲ့လိုက်ပါတယ်အဲ့တော့ကျွန်တော်တို့ကလည်းငင်းငယ်ကြီးအတွက်နောက်ပြီးတော့ဒီငင်းငယ်ကြီးကဖြစ်လာမဲ့เนาะဒီမိုကရေစီဖက်ဒရယ်ပေါ်လေးကျွန်တော်တို့ခေါ်ရဒီပြည်တော်စုအတွက်ဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့စကိုင်းကြီးမရှိတော့ဘူးအဲ့တော့အဲ့ဒါလေးပြင်ဆင်မှုအတွက်ဆိုရင်ရေးကြီးဆုံးကကျွန်တော်ရီမန်းချက်တူတဲ့တိုင်းမှာနိုင်ငံရေးပါတီအားလုံးကြီးငယ်မှာဘူးเนาะစုပေါင်းပြီးတော့ဘုံသဘောထားတစ်ခုရှိရကောင်းမယ်။ဒါကြောင့်ကျွန်တော်တို့ကအားလုံးသဘောထားကြီးအရင်ရင်းတလဲနဲ့နောက်ပြီးတော့ကျွန်တော်တို့သွားရမယ်ပြည်တော်စုတစ်ပေါ့။အဲ့ဒါကိုကျွန်တော်တို့ပုံဖော်ကြည့်တယ်။ဟုတ်ပြီလက်ကလက်ကလိုက်ပါဖြစ်ပါ။ဒီလောလောဆယ်မှာဘာကြီးရလာမလဲဆိုတော့ကျွန်တော်တို့ဒီမီဒီယာတွေနဲ့ပြောတာတွေကိုကျွန်တော်တို့မှတ်သားထားပါတယ်။အချို့ကလည်း ကျွန်တော်ဒီတိုင်းရဲ့စာပို့တယ်ပို့တဲ့အခါမှာဘယ်လိုနေရာမှာမျိုးမှာတော့ကျွန်တော်ဝေါ်ရကွဲလွဲနိုင်တယ်ဆိုတာကိုမှတ်သားထားပါတယ်နောက်ပြီးရင်ကျွန်တော်တို့သိမျောတဲ့အချိန်မှာတော့ဒီကွဲလွဲနိုင်တဲ့ချက်တွေကိုကျွန်တော်တို့တော့ပြန်လည်ပြီးတော့ဆွေးနွေးကြမယ်ငင်းခုံရမယ်နောက်နောက်ပြီးတော့ဘယ်လိုလက်တွေ့ကြလဲနော်လုပ်ငန်းတွေပြုလုပ်အောင်ဆိုတာကိုဆွေးနွေး
ဦးလာဆောင်တို့အနေနဲ့ရောဒီစာနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတရားဝင်ဘာတုံ့ပြန်ထားပြီးပါပြီလဲဆရာတို့ဘာဆက်လုပ်နေတာရှိပါသလဲနောက်တစ်ခုကဘာလို့ဖြစ်စီချင်ပါသလဲဦးလာဆောင်တို့အနေနဲ့
ဟိုကျွန်တော်တို့ကလေဟိုကျွန်တော်တို့ပါတီကပြောရေးဆွေးနွေးကြတာလဲကျွန်တော်အပြုတော်နဲ့တုံ့ပြန်ထားပါတယ်ကျွန်တော်လည်းကြိုဆိုပါတယ်အဲ့တော့ကျွန်တော်တို့ကဒီလိုကြားအတွက်လဲဝန်တာပါတယ်အရင်တော့ကတော့ဟိုတိုင်းရင်းသားပါတီတွေနဲ့ဘလို့မှငါတို့လက်တွဲစရာအကြောင်းမရှိဘူး။ဘာဖြစ်တယ်ညာဖြစ်တယ်ပြောရတယ်လည်းရှိတယ်ဆိုတော့ဒီသဘောထားဟာပြတ်သွားပြီပေါ့လို့ပဲကျွန်တော်ယူဆတယ်နော်။ဥတော့အပြုသဘောမြင်တဲ့အကောင်းသဘောမြင်တဲ့ရှေ့ကအကောင်းရည်မှန်းတဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်လက်ခံပါတယ်။အဲ့တော့ကျွန်တော်တို့ကဒီထက်ပိုပြီးတော့လက်တွဲကြတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့မျှော်လင့်နေပါတယ်။နောက်အထူးသဖြင့်တော့ကျွန်တော်တို့လင်းငင်းပြဿနာကြုံနေရတဲ့ဟိုရှမ်းပြည်လိုရခိုင်လိုပြဿနာမျိုးတွေမှာလင်းငင်းကြတဲ့တွေးဆုံဆွေးနွေးမှုစကားပြောမှုလေးတွေနဲ့အစပြုမယ်ဆိုရင်ကျွန်တော်တို့ဝန်တာပါလိမ့်မယ်နော်ဘာလို့ဆိုဒီချိန်မှာကျွန်တော်တို့ NLD အနေနဲ့လည်းဘာပြောပြောပြည်သူတရားလုံးကထောက်ခံကြိုဆိုထားတဲ့ပါတီဟိုနိုင်ငံရဲ့လေ့ကျင့်တင်မစီကိုအပြည့်အဝရထားတဲ့ပါတီဆိုတော့တဘောရာကြီးကြီးနဲ့လုပ်မယ်ဆိုလို့ရှိရင်အကုန်လုံးခုနကကျွန်တော်တို့လိုချင်တဲ့ပြည်ထောင်စုအစ်တွက်လည်းကောင်းတယ်ပြည်တွင်းချင်းရရဲ့အတွက်လည်းကောင်းတယ်ဆိုတော့ဒီချိန်မှာ NLD နဲ့ကိုယ့်ရဲ့ဟိုလူထုထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အချိန်မှာကျွန်တော်တို့တိုင်းရင်းသားပြည်သူတွေနဲ့သဘောထားချီနဲ့ညှိနှိုင်းဆွေးနွေးပြီးလုပ်မယ်ဒါကိုလည်းလက်တွေ့ချက်ချလုပ်မယ်ဆိုလို့ရှိရင်တော့အကုန်လုံးပြည်ထောင်စုအတွက်လည်းကောင်းမယ် NLD အတွက်လည်းကောင်းမယ်တိုင်းရင်းသားပြည်သူတွေအတွက်လည်းကောင်းမယ်နိုင်ငံကတော့လေအတန်မင်္ဂလာရှိတဲ့လုပ်ရတခုဖြစ်မလို့ဆိုပါရဲ့အဲ့တော့လက်တွေ့ကြတဲ့လှုပ်ဆောင်မှုတွေကိုမြန်မြန်ဆန်ဆန်နဲ့ရဲရဲရင်ရင်လုပ်ဖို့အတွက်ပဲကျွန်တော်မေတ္တာရက်ခံရှင်ပါတယ
်ဟုတ်ကဲ့ခုနကျွန်တော်ပြောသလိုပေါ့လေဒီကျင်ညာချက်ထွက်လာတဲ့ဒါအေရက်ထုတ်ကျင်ညာချက်ထုတ်တယ်တမတော်ကကျင်ညာချက်ထုတ်တယ် NLD ကကျင်ညာချက်ထုတ်တယ်ဆိုအဲ့ဒီဖြစ်စဉ်တွေကလူတွေအားလုံးကိုတကယ်ကိုအကောင်းမြင်မျှော်လင့်ချက်တွေတိတ်တိုးလာစေပါလေဆရာမျိုးညိုဒါဆရာတို့လည်းသိပါတယ်လူတွေတန်းနားဆွနေတယ်ပြောတာဆိုတာနားဆွနေတယ်ဆိုတဲ့အခါကျတော့ဆိုတော့အမျိုးသားညီညွတ်ရေးအစိုးရဆိုတာကိုလည်းပဲပြောထားတာရှိတယ်။ဆိုတော့ဆရာတော်တော်များများတို့အခုဆိုရင်လည်းပဲကျွန်တော်ဒီတလောက်နားလဲထားတလောက်ကြားထားတလောက်အစိုးရဖွဲ့ဖို့တွေဆရာတို့ပြင်ဆင်နေကြပါပြီနော်။ဟလာသမရဘသူလူသူထားမလဲသူကြားထားမလဲသူသမရဘသူကြားထားစသည်အဖြစ်ပေါ့လေဒါတွေရထားနေပြီဆိုတော့ဆရာတော်များများအမျိုးသားညီညွတ်ရေးအစိုးရဘလောက်ထိပုံပေါ်ဖို့အခြေအနေရောက်နေပါပြီလဲဆရာအခုဆရာတို့လှုပ်ဆောင်နေတာတွေမှာ
အကျွန်တော်တို့ကတော့မူကတော့ကျွန်တော်ထုတ်ပြောထားပါနော်ဒါပေမဲ့ဘယ်အဆင့်ရောက်နေပြီဘယ်လိုတွေပါမယ်ဒါတွေကတော့လောလောဆယ်မှာပြောလို့မရသေးပါဘူးကျွန်တော်တို့ကြီးညာတဲ့အခါမှာပဲဒါအတိဖြစ်မှာဘာလို့ဆိုတော့ဒီကိုယ့်ရဲ့ယာရမှုကအချိန်မီပြောင်းလဲသွားနိုင်လေတာပေါ့
ဟုတ်ကဲ့ဘယ်လောက်စောစောများကြီးညာဖို့ရှိပါသလဲဆရာဘယ်လောက်မြန်မြန်ဆရာတို့ကျွန်တော်တို့အခုစကားပြောနေတဲ့နေရာနေပြီးတော့ဘယ်လောက်မြန်မြန်များကြားရဖို့ရှိပါသလဲခင်ဗ
ျဖြစ်နိုင်နေတော့မြန်အောင်ကြိုးစားပါမယ်ဗျာဘယ်တော့ဆိုတာတော့ပြော
ဆရာဦးလာဆိုတော့ဘယ်လောက်မြန်မြန်ကြားခြင်းလဲ
အမျိုးသားဟိုညီညွတ်ရေးအစိုးရဆိုတဲ့နေရာမှာကျွန်တော်ကတော့မြင်ကြားချင်တာကတော့ဟိုအဓုအမျိုးသားညံတဲ့ပြဿနာပဲဒီဘုဖွင့်တဲ့ခါမှာဟိုရာထူးနာဌာနတရားခွဲဝေရေတို့เนาะအာနာခွဲဝေရေတို့ပါကျွန်တော်တို့ကရာထူးဌာနတရားအာနာခွဲဝေရေမဟုတ်ဘူးကျွန်တော်တို့ပြည်တော်စုတစ်ကြီးကိုဘယ်လိုပူပေါင်းတိဆောက်ကြမလဲဆိုတော့ဟိုကျွန်တော်တို့တဘောတူညီချက်ပေါ့လေเนาะအဲ့လိုဟို binding agreement တစ်ခုခေါ်ပေါ်ကျွန်တော်တို့တခုပေါ့လေဟိုနိုင်ငံစကားလုံးကြိုက်တယ်တုံလို့ရပါတယ်အဲ့တော့ဒီလက်လောလောဆယ်မှာဒီပြည်သူတရားလုံးကနိုင်ငံရေးယုံကြည်မှုအပြုအပေးထားတဲ့ NLD အနေနဲ့တိုင်းရင်းသားပါတီတွေနဲ့ဟိုတဘောရာတူညီမှုတခုကိုခိုင်ခိုင်မာမာเนาะအဲ့လိုရတာပဲကျွန်တော်လိုရှင်းပါတယ်အဲ့တော့မျိုးသားညီမောင်စုအဆိုတာဟာဟိုဟူပါတီကတယောက်ကိုဝန်ကြီးခန့်မယ်အဲ့လိုမျိုးကျွန်တော်မဖြစ်ရှင်ဘူးเนาะပြည်နယ်တွေကိုဘယ်လိုစီမံခန့်ခွဲမလဲပြည်ထောင်စုကိုဘယ်လိုစီမံခန့်ခွဲမလဲဖက်ဒရယ်နိုင်ငံတွေကိုဘယ်လိုတည်ဆောက်မလဲပြည်တွင်းကျင်းရရဲ့ပြဿနာကိုပြည်တွင်းစစ်ကိုဘယ်လိုအဆုံးသတ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဘူဝါဒတစ်ခုအခိုင်အမာရတယ်ဆိုတာမျိုးဆိုရင်ကျွန်တော်ကျင်တတ်ပြီကျွန်တော်တို့အဲ့ဒါပါပဲเนาะအဲ့လိုဆိုရင်ရေရှည်အတွက်လည်းအများကြီးကောက်ပါတယ်เนาะအဲ့တော့ကျွန်တော်ကလူသားညွေဆိုတာဆိုအဲ့လိုပဲနားလည်ပါတယ
်ဟုတ်ကဲ့ဆရာတော်မျိုးညိုဦးလာဆိုပြောတဲ့တွေ့ရတဲ့ဘောဓာတ်ကိုဆရာကကြားရပါပြီဆရာဘက်ကဆရာတို့ဘက်ကရောဒီအပေါ်မှာဘယ်လိုအမြင်ရှိပါသလဲခင်ဗျာ
ီနေရာမှာတော့အကြူဦးလာဆောင်နဲ့ကျွန်တော်တို့ယူစာတစ်ထပ်ခဲကြပါလေလို့ကျွန်တော်ပြောချ
င်ဝန်တာပါတယ်ခင်ဗျ
ဆိုကျွန်တော်တို့ဂျင်ညာချက်ကြည့်ပါနော်အနာဂတ်ပြည်တော်စုသိရေးပြောတာပါနော်ကျွန်တော်နေရာဒီပေးဖို့နော်လူတယောက်ကိုခေါ်ပြီးတော့ကျွန်တော်အစိုးရနဲ့ဖွဲ့ခဲ့တယ်ဘူးဒီလောက်သိသိလေးမဟုတ်ပါဘူးအနာဂတ်မှာကျွန်တော်တို့လိုတာကစစ်မှန်တဲ့ပြည်တော်စုဖြစ်ရအဲ့ဒီပြည်တော်စုမှာဒီမိုကရေစီစနစ်ကျင့်သုံးမယ်အဲ့ဒီမှာဖက်ဒရယ်နီးယားနော်ဒီအနာလုတ်ပိုင်ခွင့်တွေကိုခွဲဝေတာနော်ဒီပြန်စားတာခွဲဝေတာနော်ဗန္ဓာကြီးခွဲဝေတာဒီကျွန်တော်တိုင်းနာအချင်းချင်းညီနိုင်ပြီးတော့သတ်မှတ်ကြအဲ့ဒီအရေးအသွေးတွေနဲ့ပြည်စုံတယ်ပြည်တော်စုဖြစ်ပါသို့တော့အားလုံးနဲ့သိတဲ့အတိုင်းလေကျွန်တော်ဖက်ဒရယ်ဆိုတာကကိုယ်ပြားပြီးများပါတယ်ကျွန်တော်တို့ဒီမူဝါဒပြောနေလို့မရပါဘူးကျွန်တော်တို့ကိုယ်တိုင်ပြီပြီးတော့အားလုံးသဘောကြည်ကျင်တတ်တဲ့ပုံစံတစ်ခုဖြစ်စေချင်ပါတယ်ဒါကြောင့်မယ်ကျွန်တော်ကအနာဂတ်ပြည်တော်လူသိအရေးဆိုတာဒါတကယ်ပဲအူလာစုပြောတာလေတစ်ခါတည်းကတည်းကလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံရေးရှေ့ဆက်ဖို့ကျွန်တော်တို့ပြောတဲ့အခါတိုင်းမှာမပါမဖြစ်ပြောရတာကတမတော်နဲ့ဆက်ဆံရေးတမတော်ရဲ့အခန်းကဏ္ဍဒါမှမဖြစ်ပြောရတဲ့ကိစ္စပါကျွန်တော်တို့ဆွေးနွေးကြတဲ့မှာလည်းဒီကိစ္စကခြံထားလို့မရတဲ့ကိစ္စပါဒါမှမပါဘဲနဲ့ကျွန်တော်တို့ပြီးသွားလို့မရတဲ့ကိစ္စပါဆိုတော့ဆရာတော်မျိုးညွတ်လို့အနေနဲ့လက်ရှိကျွန်တော်တို့ဒီနေ့စကားပြောတဲ့ဆွေးနွေးတဲ့အချိန်မှာတမတော်နဲ့ဆရာတို့ကြားထဲမှာကျားလို့ဆိုတာကျွန်တော်တို့ NLD ပါတီအနေနဲ့ပဲဖြစ်ဖြစ်ကြားလူတယောက်အနေနဲ့ပဲဖြစ်ဖြစ်အစိုးရအနေနဲ့ပဲဖြစ်ဖြစ်တမ်းပရိုနဲ့ဆက်ဆံရေးကျွန်တော်တို့ဘလောက်အထိကောင်းမွန်နေတယ်လို့နားလည်လို့ရပါမလဲဆရာတို့ထိစပ်မှုဆွေးနွေးမှုဘလောက်အထိရှိနေပါသလဲခင်ဗျာ
တမ်းပရိုနဲ့ကျွန်တော်တို့အစိုးရဖွဲ့ဟာနော်ချူရောလုပ်ငန်းတွေမှာတော့ပူးပေါင်းဆောင်နေရတာရှိပါတယ်လို့တော့ကျွန်တော်တို့အနာဂတ်နိုင်ငံနဲ့ပတ်သက်လို့အမြင်တော်တာဟာမထက်သေးကြလို့ပြောလို့မရပါဘူးအဲ့တော့တမတော်ရဲ့ဒီစာကိုကျွန်တော်နားလည်တော့ပေါက်ပေါက်ဆိုရင်တိုင်းပြည်မှာတော့ဘေးဥပဒေရောက်မှာဆိုတယ်အဲ့တော့သူတို့ကအထင်အမြင်နဲ့သူတို့ပါဝင်လွတ်တော်မှာအုပ်ချုပ်ရေးမှာပါဝင်ခြင်းနဲ့ဌာနရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်အဲ့ဒီနေရာမှာကျွန်တော်ဥပမာပြောချင်ပါတယ်ခလီငယ်တစ်ခုတယောက်တစ်ခုလမ်းလျှောက်နေတဲ့အခါမှာစစခြင်းလို့ဂိုင်ပေးရတယ်သူတို့တသက်လုံးဂိုင်နေအဲ့ခလီကတသက်လုံးလမ်းလျှောက်ပါဘူးအချင်းအနေတွေတိုးတက်လာတာနဲ့အများအပြင်းပြင်းသူကိုယ်တိုင်ရှောက်နိုင်အောင်အခွင့်အရေးတွေပေးရပါလိမ့်မယ်။အဲဒီတော့အခုလက်ဖက်ဒရယ်ဆိုတာကိုယ့်အားကိုကိုယ်ပါတယ်၊ကိုယ့်အားကိုသုံးပြရတယ်၊ကိုယ့်အားကိုအုပ်ချုပ်ရတယ်စနစ်ဖြစ်တဲ့အတွက်ဒီစနစ်ပေါ်ဆောင်နိုင်တဲ့နော်နိုင်ငံရေးအခွင့်အရေးတစ်ခုကိုတတ်မလို့ကလည်းစဉ်းစားပြီးပူးပေါင်းဆောင်ရွက်လာမယ်ဆိုရင်တော့ဒါကျွန်တော်တို့လည်းအင်မတန်ကိုနော်ထုံးပါတဲ့အနာဂတ်တကယ်လို့ဖြစ်မှာပါလိမ့်မယ
်။ဟုတ်ကဲ့ကျော်ဦးလာစောတမတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆရာဘလို့နားလည်ထားပါသလဲဘလို့ဖြစ်စေချင်ပါသလဲခင်ဗျာ
ဒါကတော့တမတော်ခန်းကဏ္ဍတော့လည်းကျေဝန်ပါတယ်ဘာဆိုကျွန်တော်တို့အာဏာရှင်စနစ်ကနေပြီးတော့ဒီမိုကရေစီအခုပြောင်းကာလမှာစစ်ဖက်အရက်ဖက်ဆက်ဆံရေးဆိုတာနိုင်ငံတကာမှာဘာသာရပ်နေပဲတခုလိုပဲအမတန်ကျေပြန်းပါတယ်အဲ့တော့စစ်ဖက်ဆက်ဆံရေးစစ်ဖက်အရက်ဖက်ဆက်ဆံရေးအဆင်ပြေလျှော့မွေ့ဖို့ဆိုတာကိုတော့ရောက်ရှာပြီးလုပ်တဲ့နေဟုတ်သောက်ရှာပြီးလုံးတင်ပါတယ်ဒါကို NLD ဘက်ကလည်းအလေးထားတင်တယ်တပ်မတော်ဘက်ကလည်းအလေးထားတင်တယ်စစ်ဖက်အရက်ဖက်ဆက်ဆံရေးနှစ်ဦးနှစ်ဖက်ပြည်လျောင်းလုံးမယ်ဆိုတဲ့ဟာအရေးကြီးတယ်လို့စစ်ဖက်အရက်ဖက်ဆက်ဆံရေးနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ပြဿနာကလည်းမြန်မာနိုင်ငံထဲမှာရှိနေပါတယ်ဒါအင်ဒိုနီးရှားနဲ့မတူဘူးနော်အဲ့တော့ရခိုင်ပြည်မှာဆိုရင်အခုဆိုရင်ဟိုပြည်တွင်းရင်းဆိုင်မရရင်တော့မအတေလေးတိုက်ကြတဲ့ဟိုတက်မတော်နဲ့ဟိုရခိုင်လက်နက်ကိုင်ဖွဲ့စည်းနဲ့တစုံတရာငင်းငင်းရရနော်တစုံတရာပေါ့တစုံတရာတနက်တန်လေးမရှိတော့ဆိုတာမင်္ဂလာတပါးပဲအဲ့တော့အဲ့ဒါမျိုးတွေကတစ်ဆင်အာဏာရတဲ့နိုင်ငံရေးပါတီနဲ့တက်မတော်နဲ့ဆက်ဆံရေးပြည်လေသလိုအာဏာမရတဲ့ဒေသဆိုင်ရာစီမံခန့်ခွဲမှုကိုလိုချင်တဲ့တိုင်းရင်းသားလူမျိုးတွေနဲ့လည်းအာဏာရပါတီနဲ့အဆင်ပြေဖို့လိုတယ်တက်မတော်နဲ့အဆင်ပြေဖို့လည်းအဲ့သုံးမွေးဆိုင်အဆင်ပြေမှကျွန်တော်နိုင်ငံဟာရှေ့ကိုရွေးနိုင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့စစ်ဖက်အရက်ဖက်ဆက်ဆံရေးကောက်ဖို့အတွက်ဒီအာဏာရတဲ့ပါတီနဲ့ NLD ချားမှာလည်းအများအားထိတွေ့ဆက်ဆံမှုတွေညှိနှိုင်းမှုတွေလိုတယ်တိုင်းပြည်ရှိတဲ့အစိမ့်နဲ့ရှေ့ကိုဘယ်လိုတော့ကြမလဲဆိုရင်လိုတယ်အချိန်ထဲမှာပဲကျွန်တော်တို့ဒေသဆိုင်ရာကျွန်တော်တို့ဟာနိုင်ငံရေးအာဏာကိုယူမဲ့နိုင်ငံနဲ့လူမျိုးတွေလည်းမဟုတ်ဘူးကျွန်တော်တို့ကိုယ်ဒေသကိုကိုယ်စီမံခန့်ခွဲပြီးတော့အေးအေးဆေးနေနေပြည်ထောင်စုတွေကိုတည်ဆောက်ရှင်တဲ့လူ အဲ့ဒီလူမျိုးတွေနဲ့လည်းတက်မတော်နဲ့အဆင်ပြေနေတယ်ကျွန်တော်တို့အာဏာရတဲ့ NLD နဲ့လည်းကျွန်တော်တို့အဆင်ပြေနေပါတယ်အဲ့တော့စစ်ဘက်ရဲ့ဘက်ဆက်ဆက်အဆင်ပြေဖို့လိုတယ်လို့အဲ့ဒီသုံးပွဲဆိုင်လည်းအဆင်ပြေမှာကျွန်တော်တကယ်ရှိတဲ့မိသားစုတစ်ခုကိုကျွန်တော်တိဆောက်နိုင်မလို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီဆွေးနွေးတာတွေကလက်ရှိသွားနေတဲ့အချိန်ဒီပေါ်မှာအများကြီးထင်ရတယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ရောစလုံးအချိန်ပေးပြီးတော့ဆွေးနွေးပြီးတဲ့အတွက်လည်းသူပဲဂျေစုတင်ပါတယ်အမြင်သဘောထားတွေပုံမှန်လင်းကြားတဲ့အတွက်လည်းပဲပို့ပြီးတော့နားလည်မှုအတွက်ပို့ပြီးလမ်းစာပွင့်စီတယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ပြောကြတဲ့အတိုင်းအားလုံးမျှော်လင့်ထားကြတဲ့ကျွန်တော်တို့မြန်မာနိုင်ငံတော်တည်ကြီးထွန်းတက်တဲ့နိုင်ငံတော်တည်ကြီးအမြန်ဆုံးတည်ဆောက်နိုင်ရေးအတွက်ကျွန်တော်တို့အားလုံးအစွမ်းကုန်ကြိုးစားအားထုတ်ပြီးတော့အမြန်ဆုံးအကောင့်တွေဖော်ပေးလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အဲ့ဒီလိုလည်းဆုတောင်းပါတယ်ခင်ဗျာဆွေးနွေးပြီးတဲ့အတွက်အထူးပဲဂျေစုတင်ပါတယ်ခင်ဗျာ
ဂျေစုတင်ပါတယ်ဟုတ်ပါပါဟုတ်ပါဟု
တ်ပါ
NLD ပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညွန့် AMP ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးလာစိုးတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရိုင်းဒီလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအပိနှောဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါရေးပြဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ